တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာထိုးစစ်ဆင်နာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်မှုနေတူမြောက်အတ္တလန်နစ်စစ်စာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအစိုးရမှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက IS Islamic အစိုးရအကြမ်းဖက်အဖွဲ့ပေါ်မှာဆီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတူအဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကသတိပေးလိုက်ပါတယ်။နေတူတွင်းမှုချုပ် Jens Stoltenberg ဟာတူရကီနိုင်ငံရဲ့ဝန်ကြီးမော်ဖ်လုတ်ကာဘူဆိုဂလူနဲ့ဒီအစ္စတမိုမြို့မှာတွေ့ဆုံပြီးနောက်ပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောကြားခဲ့တာပါတူရကီနိုင်ငံရဲ့ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတူရကီအနေနဲ့နေတို့မဟာမိတ်အဖွဲ့စီကသိသိညညမှုကိုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးကာဘူဆိုဂလူကပြောပါတယ်တူရကီကဆီးရီးယားနိုင်ငံအတွင်းမှာထိုးစစ်ဆင်မှုတွေလုပ်တာ၃ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့ဒီစစ်ဆင်ရေးတွေအတွင်းတူရကီစစ်တပ်ဘက်ကတယောက်တည်းဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူးဒါပြင်ရသားတည်ဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်တည်ဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးဘူးလို့ဆိုပါတယ်လူ 6,400 လောက်အိုးရင်ဆုံးခွာထွက်ပြေးနေရပြီးတော့တိတ်မကြခင်မှာတိတ်နဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြင်းရှိတယ်လို့လည်းအပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကရေးပေါ်စီဝေးတရက်ကိုမနေ့ကြတော့ရင်းနှီးကခေါ်ယူခဲ့ပြီးတော့ဖွဲ့ဝင်နိုင်ငံတချို့ကတူရကီရဲ့စစ်စီရင်ရေးကိုယ်ကိုတောင်းဆိုခဲ့ကြပြီးတော့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဆီးရီးယားရေးကိုစီးရင်းနှီးနဲ့အဖြေရှာနိုင်မယ်လို့မျှုံကြည်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ